မြန်မာနိုင်ငံမှာကိုဗစ်စတုထလိုင်းစတင်မှာကိုပြည်သူတွေကြားစိုးရင်ပူပန်နေတဲ့အကြောင်းကိုပြောပြမှာပါအခုလိုပြည်သူတွေစိုးရင်ပူပန်နေကြပြီနဲ့ဓာခွဲစစ်ဆေးမှုတွေအရကံ့ရောဂါနောက်ထပ်လိုင်းတစ်ခုဖြစ်ပွားနိုင်ခြင်းမရှိသေးဘူးလို့ကျန်းမာရေးဌာနတာဝန်ရှိသူက VOE ကိုပြောပါတယ်ရန်ကုန်ကလာတဲ့တင်းကိုမတ်တိန်ကြီးထိုက်ကပြောပြမှာပါရှင်
အခုရဲ့ပိုင်းရဲ့အတွင်းစည်းကမ်းမှာလာပြတဲ့ဖြားပါသူလူနာတွေတိတိတတ်တာများလာတာကြောင့်ကိုဗစ်ကပ်ရောဂါကူးစက်မှုထပ်ပြီးမြင့်တက်လာနိုင်သလားဆိုတော့ပြည်သူတွေကြားစိုးရိမ်မှုတွေထွက်ပေါ်နေပါတယ်။ဒီအချိန်တွေကြောင့်အခုလက်တလောဖြားပါသူတချို့မှာကိုဗစ်ရောဂါရှိမရှိဓာတ်ခွဲစစ်ဆေးတာတွေရှိနေပြီးအများစုကတာမန်တုတ်ကွေးဖြစ်တာကိုသာတွေ့ရတယ်လို့ကျန်းမာရေးဝန်ကြီးဌာနတာဝန်ရှိသူတို့က VOA ကိုပြောပါတယ်။
ကုလိုမိုးကိုဆောင်းလို့ဒီလိုမျိုးစကူးမဲ့ဘူးကာလာခေါ်တာလဲကျွန်တော်ရာဒီတောင်းလဲတက်တဲ့အချိန်ပေါ့နော်မိုးလည်းများတယ်ဆိုတော့ဒီလိုပုံမှန်တုပ်ကွေးတွေလည်းဖြစ်နေတယ်ပေါ့နော်အဲကျွန်တော်လည်းဒီလေးစားနဲ့ပတ်သက်ပြီးတက်ဆိုင်ရာဌာနကိုမေးထားပါတယ်မေးတဲ့အခါကျတော့ကိုဗစ်တော့မဖြစ်တဲ့အခါကိုဗစ်တော့မတွေ့ရဘူးပေါ့နော်ကိုဗစ်တွေ့ရမှုကတော့မတန်နဲ့ဒါပေမဲ့ခြားဒီတုပ်ကွေးတို့တင်းမိတာတော့ဒါတွေလည်းဖြစ်နေတယ်ပေါ့န
ော်မြန်မာနိုင်ငံမှာပြီးခဲ့တဲ့ဇူလိုင်လနဲ့အောက်တိုဘာအစောပိုင်းမှာကယောကတတိယလှိုင်းပြင်းပြင်းထန်ထန်ဖြစ်ပွားပြီးခဲ့ပြီးမယ်အခုချိန်မှာတော့ကိုဗစ်တတိယလှိုင်းအဆုံးသတ်တော်မယ်အလားအလာရှိပြီလို့လည်းသူကပြောပါတယ်။ကျန်းမာရေးဝန်ကြီးဌာနရဲ့ဓာတ်ခွဲအတည်ပြုထုတ်ပြန်ချက်အရနေ့စဉ်24နာရီအတွင်းကူးစက်ခံရသူ1000ကျော်ရှိနေပြီးကယောကကြောင့်တည်ဆုံးသူဥယေကတော့30ဝန်းကျင်မှာရှိနေပါတယ်။လက်ရှိဖြစ်ပွားနေတဲ့ကိုဗစ်တတိယလှိုင်းအဆုံးသတ်နိုင်ဖို့နဲ့နောက်ထပ်စရုပ်ထလိုင်းတံကာကွယ်နိုင်ဖို့အတွက်ဆိုရင်လက်စေးတာပဇက်နဲ့နှာခေါင်းစည်းတက်တာလူများတဲ့နေရာတွေကိုရှောင်ပြီးအခြေခံကျန်းမာရေးနည်းလမ်းတွေကိုဆက်ပြီးလိုက်နာဖို့နဲ့ယောဂါကာကွယ်ဆေးထိုးဖို့လည်းလိုတယ်လို့သူကဆက်ပြောပါတယ
်။ဖြစ်ရင်တော့ကျွန်တော်ကတွေ့ရင်တော့ထုတ်ပြန်ပေးမှာပဲလေ။နော်။ကိုကတော့ကျွန်တော်စိတ်သမျှဒါကိုဗစ်တွေ့ရတဲ့နှောင်းအတန်နေတယ်။ဒါပဲဒီ message လက်စေးခတ်ကောက်ပါနေပေါ့ဒါတွေကိုကျွန်တော်ကအထင်တုံးလို့ဒီလောက်ထိနေရပါတော့ပေါ့နော်။ဒါနဲ့ခုနကပြောတဲ့ဒီတုတ်ကွေးဆိုတဲ့သဘောကလည်းပေါ့နော်အဲများသောအားဖြင့်တုတ်ကွေးကအမျိုးမျိုးရှိအောင်အဲ့တော့ခေကန်ကျမ်းမာရေးဒီကနေ့ကိုတိုက်တာလို့လို့ပါပေါ့နော်အဲ့တော့ဒီလုံးထလိုင်းတွေပါလေကတော့ဒါကျွန်တော်တို့ကလူတော်အနေထားတော့ဖြစ်နေကြတာမရှိသေးဘူးပေါ့နော်ဒါပေမဲ့ပေါ့လို့နေအောင်ဒါအဓိကတော့ပြောချင်တာဒါပဲ
မြန်မာနိုင်ငံမှာယောဂါကာကွယ်ဆေးအပြည့်အဝထိုးပြီးသူက40တသိန်းကျော်ရှိပြီလို့ကျမ်းမာရေးဌာနကထုတ်ပြန်ထားပါတယ်ကယောဂါကာကွယ်ဆေးထိုးနိုင်ရမယ့်ဦးစားပေးအုပ်စုတဲ့ပါသူတွေတိုင်းအပြည့်အဝထိုးနိုင်ဖို့ကိုအရှိန်မြင့်ဆောင်ရွက်နေတယ်လို့လည်းနိုင်ငံပိုင်မီဒီယာတွေကနေဖော်ပြနေပါတယ်။အခုရက်ပိုင်းမှာပဲအသက်17နှစ်နဲ့အထက်ကနေ18နှစ်ထိကျောင်းသားကျောင်းသူတွေကိုကိုဗစ်ကာကွယ်ဆေးထိုးပေးနေပါတယ်။ဇွန်လကကျောင်းအပ်ထားသူအဲ့ဒီအရွယ်အုပ်စုအလုံးကိုကိုဗစ်ကာကွယ်ဆေးထိုးပေးမှာဖြစ်တယ်လို့စစ်ကောင်စီကပြောပါတယ်။လက်ရှိမြန်မာနိုင်ငံမှာကိုဗစ်ကပ်ရောဂါထိန်းချုပ်ဖို့ဆိုပြီးမလိုအပ်ရင်အင်ဂျင်မထွက်ရ stay at home အဖြစ်ဆက်သတ်မှတ်ထားတဲ့မြို့နယ်133မြို့နယ်ရှိပါတယ်။အဲ့ဒီမြို့နယ်တွေရဲ့ရောဂါဖြစ်ပွားမှုကျဆင်းမှုပေါ်မူတည်ပြီးဖြေလျှော့တာတွေဆက်လုပ်မယ်လို့ကျန်းမာရေးဌာနတာဝန်ရှိသူတွေကပြောပါတယ်ရှင်။